ไซปรัสจนနိုင်ငံရဲ့ဒီစီးပွားရေးပြိုပြက်လို့ဖြစ်ခဲ့တဲ့အတွက်ပိတ်ထားခဲ့ရတဲ့နိုင်ငံတော်ကဘန်တွေကိုသတင်းနှစ်ပတ်အကြာမှာကြာတာရင်းတွေတော့ကပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။ဘန်တွေပြန်ဖွင့်မဲ့ဒီနေ့လည်း12နာရီမတိုင်ခင်ကတည်းကဘန်စင်းရှိသူတွေဟာဘန်တွေရဲ့အပြင်ဘက်မှာတန်းစီပြီးတော့စောင့်နေခဲ့ကြပါတယ်။ဘန်တွေမှာငွေပြတ်ကုန်မှဆိုတဲ့အတွက်ငွေအထုပ်အသွင်းအရွှေအပြောင်းလုပ်တဲ့ပမာဏကိုအစိုးရကထိန်းချုပ်ထားတဲ့အပေါ်မှာလည်းတချို့ကခြေနက်ပုံမရပါဘူး။ဒီနေ့ကိုယူရိုငွေ300ထက်ပိုပြီးတော့ထုတ်ခွင့်မရှိဘူးလို့ကန့်သတ်ထားတဲ့အပေါ်မှာတချို့ကလည်းဒေါ်လာထွက်ခဲ့ကြပါတယ်။နိုင်ငံပြင်ပကိုထွက်ခွာမဲ့သူတွေအနေနဲ့လည်းယူရိုငွေ3000ထက်ပိုပြီးတော့ယူသွားခွင့်မရှိပါဘူး။အကျွေးတွေပြန်မဆက်နိုင်တော့ဘဲနဲ့ Cyprus နိုင်ငံဒေဝါလီခံရတော့မဲ့အခြေအနေဆက်ရောက်ခဲ့တဲ့အတွက်ဥရောပကော်မရှင်ဥရောပဗဟိုဘဏ်နဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့စီကနေပြီးတော့အရေးပေါ်ချီးငွေရနိုင်ဖို့ညှိနှိုင်းနေတဲ့ကာလမတ်လ16ရက်နေ့ကတည်းက Cyprus ဘဏ်တွေကိုပိတ်ထားခဲ့ရတာဖြစ်ပါတယ်။အရေးပေါ်ကဲဆဲထောက်ပံ့ငွေယူရို10ဘီလီယံရရှိနိုင်ဖို့သဘောတူညီချက်အရ Cyprus ဘဏ်တွေမှာအပ်ထားကြတဲ့အထက်ကယူရိုငွေ3000ကျော်တဲ့ဘဏ်စင်းတွေတဲကပမာဏအများဆုံးနဲ့အာမခံမရှိတဲ့ဘဏ်စင်းတွေရဲ့40ရာခိုင်နှုန်းဒါမှမဟုတ်ရင်လေဒီထက်ပိုများတဲ့ပမာဏကိုအစိုးရကအရေးပေါ်အသုံးစရိတ်အဖြစ်နဲ့သိမ်းပါမယ်လို့နိုင်ငံတကာငွေချေးသူတွေနဲ့ Cyprus အစိုးရသဘောတူထားရပါတယ်။